ုဆိုမိမယ်မဖြစ်တဲ့အတွက်ကျေးဇူးတင်ပါတယ်။BGC ကမြန်မာနိုင်ငံဒီချန်ပီယံနဲ့လာရှုမျိုးမှာပွေတယ်။ပြီးတော့16နှစ်ကြာတော့ထိုင်ဝမ်ကိုရောက်သွားတယ်။အခုလက်ရှိရုပ်ရှင်ဒေါကူမန့်တရီ3ခါနဲ့ feature ရုပ်ရှင်အစီအ4ခါရိုက်ထားတာရှိရပါတော့။အခုဒီအမေရိကန်ကိုရောက်လာတဲ့အကြောင်းရင်းကိုတစ်ချက်လောက်ပြောပြပေးပါလား။
ဒီခေါက်က6လပိုင်းကျွန်တော်ဟိုပါအမေရိကန်လာတာကရုပ်ရှင်ပြဖို့ပေါ့။နော်ရုပ်ရှင်ပြတာက3နေရာမှာပြတယ်ပေါ့။တနေရာကနယူးယောက်မှာဟိုပါမိုမီခေါ်တဲ့Museum of Movie Image Museum မှာကျွန်တော်ရုပ်ရှင်9ကားဟိုမှာပြတယ်။တပတ်ပြတယ်ကျွန်တော်ဟိုနယူးယောက်မှာရောက်ပြီ။နောက်ဘော့စတန်မှာ Harvard Film Archive မှာ1ကား3ကားပြတယ်။ဒါကြောင့်ကျွန်တော်ပြီးခဲ့တဲ့ရက်ကHarvard Boston ကနေဒီမှာလာတယ်ဒီမှာ Washington မှာကဟာပေါ့3ကားလား4ကားကျွန်တော်တလောက်မှမမီပါနည်းနည်းချက်လက်ရှိဟုတ်ဒါပြဒါကြောင့် presentation လာလောက်တော့ပေါ့
So your film deals with the
BDD ရဲ့ရုပ်ရှင်တွေမှာမူရစ်ဆေးတို့လူကုန်ကူးတာတို့နေဆက်ဖြတ်ကျော်တာတို့လိုကိစ္စတွေအများအမ်းပါနေတာတွေ့ရပါတယ်ဒီလိုအကြောင်းအရာတွေကိုဘာကြောင့်ကင်တွယ်ရိုက်ကူးချင်တာပါလဲ
I think mostly like such kind of elements like you know drugs or
ကျွန်တော်ထင်တယ်မူရစ်ဆေးနေဆက်ပြဿနာနဲ့ရည်ကြည်ရာမျက်နှာရကိုလူတွေရှာဖွေကြတာကတကဘာလုံးမှာတွေ့နေကြတဲ့ဖြစ်ရပ်တွေပါဒါတွေကတခြားနေရာတွေမှာလည်းတွေ့ရနိုင်တဲ့ဇာတ်လမ်းရဲ့အကြောင်းအရာပိုင်းတက်တက်ဖြစ်ပါတယ်ဒါပေမဲ့လည်းဒီနေရာမှာအရေးကြီးတာကဒါတွေဟာကျွန်တော်ကိုယ်ပိုင်ဘဝအတွေ့အကြုံတွေနဲ့မှတ်ဉာဏ်တွေကလာတယ်ဆိုတာပဲဖြစ်ပါတယ်ကျွန်တော်ကရှမ်းပြည်မြောက်ပိုင်းလာရှိုးမြို့မှာမွေးပါတယ်လာရှိုးကမြို့တိတိလေးပါလူတော်တော်များများကထထမ်းပြီးသွားလို့ရှိရင်ပြင်ကြဆက်မတင်ကြပဲနဲ့မိသားစုဘဝနေရအတွက်စဉ်းစားရပါတယ်။သိတဲ့အတိုင်းမျိုးလေးတွေကအလုတ်ကင်ခွန်းလန်းတိတ်ရှိတာမဟုတ်ပါဘူး။အလုတ်ပေးနိုင်မဲ့စက်ယုံတွေယုံနေလည်းမရှိပါဘူး။ကုမီဘကပတ်ဆက်မချမ်းသာရင်တာမန်ထထမ်းကြောင်းသားတယောက်ဟာကြောင်းပြီးတာနဲ့စောင့်ဝင်နေရအတွက်စဉ်းစားရပါတယ်။ရှမ်းမြောက်ပိုင်းမှာကလူများစုကလေသမားတွေပါ။ကိုဘဝကိုပြောင်းလဲခြင်းတွေအတွက်ကကြောက်စင်းသွားတူးမလား၊မူရစ်စီရောင်းမလား၊စတဲ့ရွေးစရာလမ်းတွေပဲရှိပါတယ်။ဒါကလွန်ခဲ့တဲ့နှစ်20 30တွင်းကပါ။အခုတော့အများကြီးကိုပြောင်းလဲသွားပါပြီ။လူငယ်တွေလည်းမြို့ကြီးတွေစီတက်ပြီးတော့လုပ်ကင်ရှာရာတွေလုပ်နိုင်ကြပါပြီ။ဒါပေမဲ့လည်းကျွန်တော်တို့လိုမျိုးနေရာတွေမှာပဲနေပြီးတော့ရှင်သန်ခြင်းရင်မူရစ်စီရောင်းချတာဟာတာမန်စီးပွားရေးလုပ်ငန်းတစ်ခုလိုဖြစ်နေပါလေ။ဒါလို့ရောင်းချလုပ်ကင်တဲ့နေရာမှာလည်းတာမန်လူရန်စားတွေအတွက်ကနေခြင်းညခြင်းချမ်းသာသွားမယ့်ကိစ္စမျိုးမဟုတ်ပါဘူး။ဥပမာပြောလို့ရှိရင်လက်ထက်မှာရှိတဲ့ဘိန်းပင်တွေကိုစံတအိတ်နဲ့လဲစားဖို့လောက်ပဲရောင်းတာမျိုးပါ။ကျွန်တော်ကရုပ်ရှင်ရိုက်ဖို့ဇလန်းရှာတဲ့အခါမှာကျွန်တော်ရဲ့အတွေ့အကြုံနဲ့နောက်ခံကိုထင်ရတဲ့အကြောင်းတွေကိုရိုက်ချင်ပါလေ။ဒါကြောင့်မလို့ကျွန်တော်ကိုယ်တိုင်ဒါမှမဟုတ်ကျွန်တော်ရဲ့ဆွေမျိုးကျွန်တော်ကျောင်းတုန်းကတငယ်ချင်းတွေကြုံတွေ့ရတဲ့အခုလိုမျိုးအကြောင်းအရာတွေကိုခြေခံပြီးတော့လုပ်ဖြစ်တာပ
ါ So you want to tell this story right and but why do you choose
ဒီလိုအကြောင်းအရာတွေကိုပြောတဲ့အခါတခြားပကြီးတို့စာရေးတာတို့လည်းရှိတဲ့အထက်ကဘာကြောင့်ရုပ်ရှင်ကနေတစ်စက်တင်ပြဖို့ဖြစ်လာတာပါလဲရုပ်ရှင်ဒါရိုက်တာတယောက်ဘာကြောင့်ဖြစ်လာတာပါလဲ
Actually I think for meI'm not like another artist or filmmaker.
ကျွန်တော်ကစင်းရဲမိသားစုကလာခဲ့တာဆိုတော့ကျွန်တော်ငငယ်တုန်းကရီမန်းချက်ကလည်းသူ့လိုငါလိုပါပဲ။အဲ့ဒါကတော့ဘဝကိုပူကောင်းအောင်ကြိုးစားချင်တာပါ။ရုပ်ရှင်ဒါရိုက်တာတို့အနုပညာရှင်တို့ဆိုတာကျွန်တော်တို့မမက်ရေးခဲ့တဲ့အိမ်မက်တွေပါ။ဘာကြောင့်လဲဆိုတော့ပတ်စံရှာဖို့ကပဲအခြေခံစဉ်းစားရလို့ပါ။ဒါကြောင့်မလို့ဝင်ငွေရှိမဲ့အလုပ်မျိုးကိုပဲကျွန်တော်ရွေးဖို့ငငယ်ကလေးကဆုံးဖြတ်ခဲ့ပါတယ်။နောက်တော့ကျွန်တော်ထိုင်ဝမ်ကိုသွားပြီးတော့စာသင်ဖို့အကြောင်းဖြစ်လာပါတယ်။ထိုင်ဝမ်ဆူရစစ်တဲ့ဆံပွဲကိုအောင်ပြီးတော့ပညာသင်ဆုရလိုက်တာပါတရားမဲ့ကျောင်းကအသက်မူဝမ်းကျောင်းပညာသင်တဲ့အထက်တန်းကျောင်းဖြစ်ပါတယ်ပုံမှန်အတန်းစာပဲသင်တဲ့ကျောင်းမဟုတ်ပါဘူးအဲဒီတုန်းကကျွန်တော်တက်က16နှစ်ပဲရှိသေးပေမဲ့ဟိုရောက်တာနဲ့အလုပ်လုပ်ပြီးတော့မိသားစုကိုပတ်စံပြန်ပို့ဖို့ကိုစဉ်းစားနေရပါပြီဒီလိုနဲ့ကျွန်တော်ထိုင်ဝမ်ကိုရောက်ပြီးတော့ Visual Arts ပညာရပိုင်းကိုတက်ဖြစ်ပါတယ်တက်ကတူရောက်တော့လဲဒီဘာသာရပ်ကိုပဲဆက်ယူဖြစ်ခဲ့တာပါပြီးတော့မင်္ဂလာဆောင်တွေအတွက်စီးပွားပြည့်ဗီဒီယိုရိုက်ရင်းကနေတစ်ဆင့်ပြီးတစ်ဆင့်ရုပ်ရှင်ပဲနဲ့နှီးဆက်သွားပါတယ်နောက်တော့ကျွန်တော်ကျော်ညာရိုက်တဲ့ဒါရိုက်တာတယောက်ယင်ဖြစ်လာပါတယ်။မဟာဘွဲ့ရပြီးတဲ့ခါမှာကျွန်တော်စဉ်းစားပါတယ်။ကျွန်တော်စိတ်ထဲမှာရှိနေတဲ့ခံစားချက်တွေအတွေ့အကြုံတွေနဲ့ကျွန်တော်မွေးရမြည်အကြောင်းကျွန်တော်ဖော်ပြခြင်းတဲ့ခါကျွန်တော်ဘာကိုအသုံးပြုမလဲဆိုတာပါ။ဒါလို့နဲ့ရုပ်ရှင်ရိုက်ဖို့ဖြစ်လာတာ
ပါ။ So can you tell us your first experience?
2012ခုနှစ်မှာထွက်ခဲ့တဲ့ပထမဆုံးရုပ်ရှင်ကားကြီး Return to Burma ကိုမြန်မာပြည်မှာရိုက်ခဲ့တယ်လို့သိရပါတယ်။အဲ့ဒီအတွေ့အကြုံကိုလည်းပြောပြပေးပါဦး
။ Yeah.In 2010, yeah, just, you know, after the first presidential election.
မြန်မာပြည်မှာ2010ရွေးကောက်ပွဲပြီးတော့ထိုင်ဝမ်ရှိနေတဲ့ကျွန်တော်တို့တငယ်ချင်းတွေအများစုဟာနိုင်ငံတွေကိုပြန်ကြဖို့ဆုံးဖြတ်လိုက်ကြပါတယ်။ ဟိုမှာပြောင်းလဲတွေဖြစ်တော့မှာမဟုတ်လို့သူတို့အစီအစဉ်ကတော့ပြန်ပြီးတော့စီးပွားရေးတွေလုပ်ဖို့ပါသူများနိုင်ငံမှာအောက်ခြေလုံသားဖြစ်ရတာတဲ့ဆက်လို့ရှိရင်မြန်မာနိုင်ငံမှာကအခွင့်အရေးပိုများနိုင်တယ်လို့တွက်ပါတယ်သူတို့မှာကဖြစ်ချင်တာတွေနဲ့မျှော်လင့်ချက်တွေအပြည့်ပါကျွန်တော်ကတော့အဲ့ဒီအချိန်တုန်းကသူတို့ရဲ့အပြန်လန်းကိုမှတ်တမ်းတင်ဖို့စိတ်ကူးရပါတယ်အဲ့ဒါကကနဦးရတဲ့အတွေးပါမှတ်တမ်းရုပ်ရှင်လိုမျိုးရိုက်ထားပြီးမှမှတ်တမ်းရုပ်ရှင်တော့မဟုတ်ပါဘူးကျွန်တော်ရေးထားတဲ့ခက်ယူးယူးဇလန်းတစ်ခုကိုအခြေခံထားတာပါဒါပေမဲ့ဇလန်းကအပြင်မှာရိုက်ကူးနေရတဲ့အချိန်ဒီပေါ်မူတည်ပြီးတော့လဲပြောင်းလဲသွားနိုင်ပါတယ်ရန်ကုန်ကိုကျွန်တော်တို့ရောက်တဲ့အချိန်ကနေကျွန်တော်မွေးရက်မြည်လာရှိုးအထိတောက်လျှောက်အပြင်မှာတကယ်ဖြစ်နေတဲ့အချိန်တွေကိုရိုက်ကူးသွားပါတယ်နိုင်ငံခြားကခီးသွားတွေလိုပဲကျွန်တော်တို့ကင်မရာကအသေးလေးတွေပြီးတော့လူရင်အားအနည်းချင်းနဲ့ရိုက်ခဲ့တာပါကင်မရာကသိပ်မရှိတဲ့အတွက်ဖွက်စရာတွေဘာတွေလဲမလိုပါဘူးဒါပေမဲ့ကားဂိတ်လိုနေရာတွေမှာကြတော့ပေါ်တင်တင်ရိုက်လို့မကောင်းပါဘူးအဲ့ဒီအချိန်ကရိုက်ကူးရေးခွင့်ပြုချက်တွေဘာတွေလိုပါတယ်ဒါပေမဲ့လေကျွန်တော်တို့ကနိုင်ငံရေးနဲ့ပတ်သက်တာတွေရိုက်တာမဟုတ်တဲ့အတွက်ပြဿနာတော့တိတ်မရှိပါဘူးကျွန်တော်တို့လုပ်ချင်တာကတိတ်ရိုးရှင်းပါလေပုံမှန်လူနေမှုဘဝတွေကိုပဲရိုက်ကူးချင်တာပါ
Are you in touch with the current filmmaking industry in film industry in Burma
အခုမြန်မာရုပ်ရှင်လောကနဲ့ရောအထီးတွေ့ရှိပါလားရှိတယ်ဆိုရင်အခုရုပ်ရှင်လောကရဲ့မြင်ကွင်းနဲ့အလားအလာအပေါ်မှတ်ချက်ပေးလို့ရမလား
Actually you know as an outsider also as an insider yeah
တကယ်တော့ဒီကိစ္စအပေါ်မှာအပြင်လူတယောက်အနေနဲ့ရောအသွင်းလူတယောက်အနေနဲ့ပါမှတ်ချက်ပေးဖို့ကအတော်လေးရှုပ်ထွေးတယ်လို့ဆိုပြစီကျွန်တော်နိုင်ငံမှာကပြောစရာဇလန်းတွေယဉ်ကျေးမှုဒလူတွေမတူကွဲပြားမှုတွေအများကြီးရှိနေပေမဲ့ဒါကိုထုတ်ဖော်ပြောပြဖို့အတွက်အရင်းမြစ်ကနင်းနေပါသေးတယ်အရင်းမြစ်ဆိုတဲ့နေရာမှာရိုက်ကူးရေးပစ္စည်းနှိပညာပိုင်းနဲ့ငွေကြေးကိုဆုလို့ရမှာမဟုတ်ပါဘူးလူသားအရင်းမြစ်ကိုဆုလို့ရပါဥပမာအင်္ဂလိပ်လိုသိပ်မတတ်တဲ့သူတယောက်ကပြင်ပကသိပညာရက်တွေကိုလေးလာနိုင်ဖို့အတွက်ခက်ခဲပါတယ်။ဆိုလိုတာကကျွန်တော်တို့မှာလုံလောက်တဲ့ဘာသာပြန်မှုအရင်းမြစ်တွေမရှိဘူးလို့ပြောချင်တာပါ။ခင်ဗျားကအင်္ဂလိပ်ပဲဖြစ်ဖြစ်တရုတ်လိုပဲဖြစ်ဖြစ်တတ်မထားလို့ရှင်စာပေဘက်မှာလေးလာဖို့ခက်ခဲရှိပါလိမ့်မယ်။လူတယောက်အတွက်ကသူ့မှာပါရမီအခမ်းရှိနေအောင်မှကိုယ့်ကိုယ်ကိုပိုသိလောက်အောင်လုပ်ဖို့တိုးတက်အောင်လုပ်ဖို့ဆိုတာမလွယ်ကူလှပါဘူး။ဆိုတော့ဒီဘာသာပြန်ကဏ္ဍဟာမြန်မာပြည်ရဲ့နေရာတိုင်းမှာလိုအပ်နေတယ်လို့ထင်ပါတယ်။ရုပ်ရှင်နဲ့မဟုတ်ပါဘူးတခြားအမှုပညာကဏ္ဍမှာရောစာပေနဲ့စီးပွားရေးအပိုင်းမှာပါဖြစ်ပါတယ်အရန်ကိုရေးကြည့်ပါတယ်နောက်ဒုတိယအနေနဲ့ကစီစစ်ရေးစင်စာကိစ္စဖြစ်ပါတယ်လူတွေဟာသူတို့ထုတ်ဖော်ခြင်းတဲ့ကိစ္စကိုလွတ်လွတ်လပ်လပ်ပြောလို့မရသေးပါဘူးရုပ်ရှင်တကားဟာအမှုပညာရှင်တယောက်လိုပဲရိုးသားမှုရှိဖို့လိုအပ်ပါတယ်အမှုပညာရှင်တွေဟာတကယ်တမ်းအပြစ်မှာဖြစ်ပျက်နေတဲ့ကိစ္စတွေသူတို့ဖော်ပြခြင်းတွေကိုလွတ်လပ်စွာဖော်ပြနိုင်ခွင့်ရှိတတ်ပါတယ်စီစစ်ရေးစင်စာလုပ်တာဟာအခုလက်ရှိကမ္ဘာမှာရှိနေတဲ့စံနှုန်းတွေအပေါ်မှာလည်းထင်ဟပ်တက်ပါတယ်ဒါဟာအမှုပညာရှင်တွေရဲ့ဖန်တီးနိုင်မှုအတွက်အရန်အရေးကြီးတဲ့ကိစ္စပ
ါ In Taiwan film industry as far as I'm concerned back in 1980s
Taiwan ရုပ်ရှင်လောကမှာဆိုရင်လည်းကျွန်တော်မိသလောက်1980ခုနှစ်များစီကပေါ့လေဒါရိုက်တာတွေဖြစ်တဲ့ဟိုလျှောက်ရှင်းတို့အက်ဝတ်ရန်တို့လိုနောက်လူတီများတဲ့အန်လီတို့ပေါ့လေသူတို့ဆိုရင်ပြည်ရင်းမှာတွေမဟုတ်ဘဲနဲ့နိုင်ငံတကာကပါလက်ခံရလောက်တဲ့ဒါရိုက်တာတွေလည်းဖြစ်ပါတယ်အဲ့ကနေပြီးတော့အခုချိန်ထိ BDC အပါအဝင်လက်ရှိနိုင်ငံတကာမှာလည်း Taiwan Director တွေဟာဆက်လက်အသိမှတ်ပြုခံနေရဆဲဖြစ်ပါတယ်ဒီတော့အဲ့လိုနှစ်ပေါင်းများစွာ Taiwan ရုပ်ရှင်လောကဆက်လက်ဖွံ့ဖြိုးနေနိုင်တာဟာဘာအချက်တွေကြောင်းလို့ထင်ပါသလဲ
I think everything when we take a look of one single issue is
တခြားကြည့်မယ်ဆိုရင်အားလုံးတစ်ခုနဲ့တစ်ခုဆက်ဆက်နေပါတယ်ပထမဆုံးကဒီမိုကရေစီပါထိုင်ဝမ်ဟာအရန်ကိုဒီမိုကရေစီအားကောင်းတဲ့နိုင်ငံတစ်နိုင်ငံမှာကိုလုတ်ချင်တာကိုလုတ်ခွင့်ပေးထားပါတယ်လူငယ်တွေအတွက်ကလည်းနိုင်ငံတော်ကရုပ်ရှင်ရမုံငွေတွေချထားပေးတာရှိပါတယ်နိုင်ငံတကာမှာဘာတွေဖြစ်နေလဲဆိုတာကိုလည်းသိရပါတယ်မြန်မာပြည်မှာကကျွန်တော်တို့ဟာရန်ကုန်လိုနေရာမျိုးမှာမနေလို့ရှိရင်တခြားအသက်မွေးဝမ်းကြောင်းအလုတ်ကလွဲလို့အမှုပညာရှင်တယောက်ဖြစ်လာဖို့ဆိုတာစိတ်ကူးတော်မူရင်နိုင်ပါဘူး။ဒါဟာရန်ကုန်အနာတရားဖြစ်စီပါလေ။ခင်ဗျားပြောသလိုပဲထိုင်ဝမ်မှာကနာမည်ကြီးဒါရိုက်တာတွေအမှုပညာရှင်တွေပေါ်ပေါက်နေရဆိုတာနေချင်းညာချင်းဖြစ်ခဲ့တာမျိုးတော့မဟုတ်ပါဘူး။သူတို့လည်းနှစ်20 30လောက်ချိန်ယူခဲ့ရတာပါ။အရာအလုံးဟာချိတ်ဆက်နေပါလေ။အရေးကြီးဆုံးတွေကဒီမိုကရေစီလွတ်လပ်မှုမူဝါဒချမှတ်မှုတွေနဲ့ပညာရေးပါ။မြန်မာပြည်မှာဆိုပိုအရေးပါတယ်လို့ကျွန်တော်ထင်တာတွေကတော့ပညာရေးနဲ့ကျမ်းမာရေးဆောက်ရှောက်မှုပါ။တာမန်လူတွေဟာများသောအားဖြင့်နိုင်ငံရေးကိုအာရုံမစိုက်ကြပါဘူး။သမရကဘယ်သူလဲ၊ဘယ်သူကဝန်ကြီးလဲဆိုတာဂိူးမစိုက်ပါဘူး။ကျွန်တော်တို့ဂိူးစိုက်တာကကျွန်တော်တို့ရဲ့ကိုယ်ပိုင်လုံခြုံမှုပါ။ဒါကြောင့်မလို့ပညာရေးနဲ့ကျန်းမာရေးလိုကဏ္ဍတွေကောင်းလာပြီဆိုတော့မှတခြားကိစ္စတွေကိုကျွန်တော်တို့ပြောနိုင်ပါလိမ့်မယ်။အခုချိန်မှာတော့အခြေခံကိစ္စတွေဟာအဆင်မပြေသေးတဲ့အတွက်ရုပ်ရှင်တို့အမှုပညာတို့ယဉ်ကျေးမှုတို့လိုမျိုးကိစ္စတွေကိုကျွန်တော်တို့ပြောဖို့ဘယ်လိုအင်အားရှိပါမလဲဗျာ။
All right, thank you so much, VDZ, for
Okay, thank you.